င်းပေးရမှာကော်မတီအဲဥက္ကဋ္ဌဖြစ်တဲ့တာဝန်ထမ်းဆောင်တယ်ဆိုတော့ပထမဆုံးပေါ့နော်ဒီကော်မတီမှာဟိုသဘာဝတရားစတာထုတ်တာရောသဘာဝပတ်ဝန်းကျင်ရောနှစ်ခုလုံးပါနေတယ်ပေါ့နော်အရင်တော့ဆိုလို့ရှိရင်ဝင်ကြီးဌာနအနေနဲ့ဆိုနှစ်ခုခွဲပါတယ်အခုပေါင်းတဲ့အခါမှာဒီလိုမျိုးနှစ်ဌာနနှစ်ခုပေါင်းပြီးတော့လုပ်တယ်အခုဒီလှက်တော်မှာလည်းပေါ့နော်ဒီကော်မတီဖွဲ့ထားတဲ့နေရာမှာလည်းနှစ်ခုပဲပေါင်းမှုဖွဲ့ထားတယ်ဒီလိုပေါင်းကြတဲ့အတွက်နော်ရတဲ့အကျိုးပထမဆုံးအကျိုးကိုသိကြပါတယ်ဘာကြောင့်ပေါင်းလဲလဲဘာကြောင့်အကျိုးရှိဘောဒီလိုပေါင်းတဲ့အတွက်ဘာအကျိုးရှိပါလဲဟုတ်ပြီ
အချိန်간သဘောနဲ့ပြောရရင်တော့ဒီရိုးရိုးစဉ်းစားရင်လည်းဟုတ်ပါတယ်ခက်ဟိုဒီတော့တဘောပေါ်ဝင်ရင်ဆိုတာ ਨੇ တရားသာသာထုတ်ယူမှုဆိုတာ ਨੇ ခုကဟိုစက်ကျင်ဘက်လိုလည်းဖြစ်နေပေါ့လေအတရားသာထုတ်ယူတဲ့အခါဘဝဉ္ဇဉ်ကိုထိခိုက်တယ်ဘဝဉ္ဇဉ်ကိုတိတ်ထိန်သိမ်းနေတယ်ရသာတာထုတ်လို့မရတော့ဘူးဟုတ်ပေါ့ဒီတစ်ခုကိုကျွန်တော်ကဘဲမြအောင်အတကူရဒီအတိုင်းရဲ့ဒီလူရဲ့ရုပ်ခန့်ကွင်းလန်းလိုအပ်ချက်ဒီတခြားဟိုစီးပွားရေးကွင်းလန်းနေပါမှုတွေကြောင့်ဒီတရားသာဆိုတာကျွန်တော်ကခွင့်မျိုးရေးတွေထုတ်ကိုထုတ်ရပါလိမ့်မယ်အဲ့လိုထုတ်တဲ့အခါမှာသဘောပေါက်ဝဉ္ဇဉ်လည်းထိခိုက်ပျက်စီးမှုအနည်းဆုံးဖြစ်အောင်လို့ထိန်းသိမ်းရတာဖြစ်တဲ့အတွက်ဒီတစ်ခုကိုကျွန်တော်ကတဘောင်းနေထားလိုက်တဲ့အခါမှာအပြန်လန်းဒီပဲ့ကြီးဒီထိန်းကြီးတာဖြစ်သွားအောင်လို့
ဒီလိုမျိုးပေါင်းလိုက်တဲ့အတွက်ဟုတ်ရဟိုဆိုးကျိုးတွေလည်းရတယ်လို့ပြောကြပါတယ်ဆိုတော့ဒီဆိုးကျိုးနဲ့ပတ်သက်ပြီးတော့เนาะဦးဆိုးသူတာထွန်နေလည်းဘယ်လိုမြင်ပါလဲ
ကျွန်တော်တို့စီမာဒီလွတ်တော်ကကော်မတီတွေအနေနဲ့ပဲဖြစ်ဖြစ်ဝန်ကြီးဌာနအနေနဲ့ပဲဖြစ်ဖြစ်ဘယ်ဘက်ကအားတာပါလဲဆိုတာပုံမှန်တည်ပြီးတော့အဲ့မှာခက်ခဲလေးတွေဖြစ်ပါတယ်ဆိုတော့တဘာပေါင်းရင်ထိသိရနေအာသိတာသွားရရင်လည်းခုနကပြောတရားသာထုတ်ယူမှုတွေအများကြီးချောင်းလေးကြံ့ကြတာတွေခက်ခဲတာတွေလည်းဖြစ်တယ်ပေါ့တခါတော့တရားသာထုတ်တဲ့ဘက်ကအားတာသွားရရင်လည်းပေါင်းဝင်ကြီးပဲကိုဒီ website တော့အားနေသွားတာဖြစ်နိုင်တယ်ပေါ့အဲ့တော့ဒီမှာလဲဝိညာဏကကအတွင်မတူရဲ့လုပ်ငန်းတစ်ခုကိုပေါင်းလိုက်တဲ့အခါမှာဒီအပြန်အလှန်ထိတ်ကြည့်ရတာခက်ခဲတာလေးတွေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့အချိန်တုန်းကဟိုတစ်ချိန်တစ်ခေတုန်းကတစ်ခါတုန်းကဆိုရင်ဒီလိုဥဒေတွေလည်းမရှိခဲ့သေးဘူး။အဲ့ခါမှာဝိညာဏတွေကအပြန်အလှန်အပြိုင်ရတဲ့အခါကျတော့လုပ်ငန်းတွေကဒီရှိမရောက်တာတွေများတဲ့အခါကျတော့အခုချိန်မှာတော့တစ်ဖက်လုံးကိုမျှပြီးစဉ်းစားနိုင်တဲ့အခြေအနေလည်းဖြစ်နေပြီ။တွတ်တော်နဲ့ဆိုရနဲ့လည်းအပြန်အလှန်လည်းထိတ်ကြည့်နိုင်ပြီဆိုတော့ဖြည်းဖြည်းချင်းကျွန်တော်လုပ်ပြီးပါရမယ်လို့ယူကြည့်ပါတယ
်။ဟုတ်ကဲ့ဒီ August လဆန်းอ่ะပေါ့เนาะဒီကလွတ်တော်မှာဟိုတင်တော့တင်ရစာတာတွေထုတ်တယ်နဲ့ပတ်သက်ပြီးတဘောဝန်ကျင်ပြည့်စည်ရာရှိတယ်ဒါတွေကိုထင်းထင်းထင်းထင်းလုပ်ဖို့ဆိုတော့အဆိုတင်တယ်တင်တဲ့အဆိုကလည်းဟောဟိုကကြာသွားတယ်ပေါ့เนาะအောင်မြင်တယ်ပေါ့လွတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့ဒီအဟိုကြည်ကျင်းနဲ့လက်ခံကြတဲ့တွင်ဘာတွေများလှုပ်ထားပါလဲအဲ့ဒါလေးသိရအောင
်အခုတဘောဝန်ကျင်ထင်းထင်းရေးလူမျိုးဒီကျွန်တော်တတော်တွေထင်းထင်းမှုလူမျိုးဒီလိုဆိုမျိုးကအောင်မြင်တာကကြတော့ဘာလို့ပြလဲဆိုတော့ဝန်ကြီးဌာနအနေနဲ့ပို့ပြီးတော့မကွာလဲလုပ်နေတယ်ဒါပေမဲ့လုပ်တာကိုအားရှိအောင်ဖျားပေးတဲ့သဘောဖြစ်တဲ့အခါကျတော့ဝန်ကြီးဌာနကဒါကိုဒီတွတ်တော်ရဲ့အတီးပြုရတဲ့အတိုင်းဆက်လုပ်နိုင်မှုအတွက်အစီအမံတွေဒီစီမံကိန်းတွေဆွဲရတာပေါ့ဆွဲရတာပြီးတော့တခါကျွန်တော်ဗန္နာရမုံငွေပေါ့အဲ့ဒါပြည်တော်စီရနာရမုံငွေကလည်းဒီတဲ့ကိုကျွန်တော်ပို့ပြီးတော့ထည့်သွင်းမြှုပ်နှံပေးမယ်ဆိုတဲ့သဘောကိုတက်ရောက်ပါတယ်အဲ့တော့အခုကကျွန်တော်တို့ကလောလောဆယ်မှာတော့ကျွန်တော်ကဘတ်ဂျက်ဒီ planning စဆွဲတဲ့ကာလဆိုတဲ့အခါကျတော့ဒါကိုတက်ဆိုင်ရာဝန်ကြီးဌာနကဒါကိုလေးနဲ့ထားပြီးတော့ပို့ပြီးတော့လုပ်နိုင်ပါလိမ့်မယ်။ပုံမှန်ဆိုရင်တော့သူကကျွန်တော်တို့ဒီတိုင်းပြည်ရဲ့ budget အနေထားရာသူကသူ့ရဲ့ limit တစ်ခုမှပဲထားရတယ်ပေါ့။တော်တော်ရဲ့ဟိုအတီးပြီးရရပြီဆိုရင်သူကပို့ပြီးလုပ်နိုင်ပါတယ်။ဒီလိုပဲ quota ရရှိပါတယ
်။ Okay ။ဒီလိုလုပ်တဲ့နေရာမှာဝန်ကြီးဌာနကလည်းဒီတန်ရစာတရောသဘာဝဝန်ကျင်ရောနှစ်ခုလုံးကိုခြံထားတဲ့ဝန်ကြီးဌာနပေါ့။နောက်တော့ဝန်ကြီးကဒီတက်တော်ဌာနဘက်ကလာတဲ့လူပါ။ဆိုတော့အမြင်ကိုကြည့်ရမယ်ဆိုလို့ရှင်ပေါ့နော်။ဒီကဒီသဘာဝပတ်ဝန်းကျင်နဲ့တက်တော်ဘက်ကိုပို့ပြီးတော့ဦးစားပေးပြီးတော့ဒီတန်ရစာတတူဖို့ရေးမှာများဒီဆက်ကပြောလို့လူဝမှုတီးပြီးတော့လည်းဟိုဟာဒီတောင်းနှင်းမှုတွေကြံ့ကြံ့မှုတွေရှိတယ်ဆိုတော့ဒီဝင်ကြီးကဒီလိုမျိုးအားပေးတယ်ဦးစားပေးတယ်ရှိနေလို့ရှင်ဒီလောက်ကံရတာနဲ့ပတ်သက်ပြီးတော့လွတ်တော်ဘက်ကဘယ်လိုထိန်းချောင်းမှုများအစီအစဉ်တွေချထားပါလဲ
ဟုတ်ဒီတာမန်အဖြစ်တော့လွတ်တော်ဆိုတာဝန်ကြီးဌာနပေါ်မှာဟိုအရင်ကြီးဖျားမပေးဘူးပေါ့လေနန်းညွန်နဲ့အဖွဲ့စည်းမဟုတ်ဘူးဒါပေမဲ့လည်းသူရဲ့ဥပဒေတည်တဲ့ထိန်းချောင်းတဲ့လုပ်ငန်းကိုလုပ်တာပါဒါပေမဲ့ကျွန်တော်တို့ကတော့ခုကအတိုင်းမီကိုပြန်တည်ဆောက်နေရတဲ့ကာလဖြစ်တဲ့အခါကျတော့ဟိုရင်းနှီးနှီးတာကိုဘယ်လိုတိုင်ပင်ပြီးတော့လုပ်လက်လုပ်နေကြတာဖြစ်တဲ့အတွက်ကြောင့်အများကြီးတော့ခက်ခဲမရှိနိုင်ပါဘူးအစားပထမပိုင်းဖြစ်တဲ့တစ်နှစ်လောက်မှာတော့နည်းနည်းလေးတော့ဟိုနှောင့်နှေးတာလေးရှိပါပါအပြည့်ပြည့်ပြင်သွားနိုင်မယ်လို့ပဲယူကြည့်ပါတယ်ဟုတ
်ကဲ့အဲဒါကျွန်မမေးရတာအခုမကြသေးခင်ရမယ်ကွန်လင်းဘက်ကိုကျွန်မသွားတဲ့ခါမှာတချို့ရွှေတက်တူတူပေါ်နေနေရတဘောပေါင်းခြင်းပြည့်စုံနေနေရလည်းရှိပါတယ်မပြည့်စုံအောင်ထိမ့်သိမ့်တဲ့ဒီကုမ္ပဏီတွေလည်းလုပ်နေတာတွေလည်းတွေ့ပါတယ်ဆိုတော့ဒီလိုမျိုးလုပ်တဲ့အခါမှာပေါ့နော်ဒီလိုမျိုးဟိုရက်ထားခိုင်းတော့အကုန်လုံးတင်းကျုံကြီးရက်ထားခိုင်းတဲ့အခါမှာဒီလိုမျိုးတကယ်လုပ်နေတဲ့ကုမ္ပဏီတွေအတွက်ကနစ်နာပါတယ်နစ်နာတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများ လှုပ်ဆောင်ပေးဖို့ဒီလွှတ်တော်ဘက်ကနေပြင်ဆင်ထားပါတ
ယ်။ဟုတ်ကဲ့ကျွန်တော်တို့ဟိုဒါကိုလည်းပြန်လည်ညှိနှိုင်းပြပါတယ်။အဲ့တော့လောလောဆယ်မှာတော့ဒီအဓိကတက်တူဒီလုပ်ငန်းတွေတက်တန်းတိုးပြီးနိုင်တာကဒါမှအပြင်ပဝန်းကျင်စီမံခန့်ခွဲမှုအစီအစဉ်ပြီးတာနဲ့သူတို့တက်တန်းတိုးပြီးဖို့စီစဉ်တာပါ။ဒါပေမဲ့တစ်ခါကြာဘာဖြစ်လဲဆိုတော့တက်တူတွေနီးဥတွေကိုဟိုရေးဆွဲတာပြီးလည်းပြီးနေပြီ။ဒါကိုကျွန်တော်အတီးပြူကိုလေးကြံနေတာပါ။အဲ့တော့အတီးပြူကိုလည်းသူတို့ကျွန်တော်ရှင်းနေကြွေးဖို့နဲ့သူတိုင်ပင်ညှိနှိုင်းပြီးတော့ဒါကိုအမြန်ဆုံးတော့ကြိုးစားနေပါတယ်။အဒီဖြစ်တာနဲ့အခုဆိုရင်တော့ကိုကတော့မိုးဥတွင်းကာလပေါ့လေဒီဆောင်းတွင်းဆိုရင်တော့ကျွန်တော်တို့တကယ်လှုပ်လှုပ်နိုင်တဲ့အချိန်ရရင်တော့ဒါလည်းအတီးဖြစ်ပြီးတော့အားလုံးတက်တန်းတွေပြန်တိုးပြီးလှုပ်လှုပ်နိုင်မယ်လို့လည်းယုံကြည်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကမကြသေးခင်ရပဲပေါ့နော် RWS ဒီတဘာဝပဝန်းကျင်နဲ့ပတ်သက်ပြီးတော့ဟိုစောင့်ကြည့်ရဲ့အခွက်ပေါ့နော်ဒီဟိုဘလောက်များထိမ့်သိမ်းနိုင်လဲဆိုတော့နိုင်ငံတွေသူတို့စောင့်ကြည့်တာဒီနော်ဝေးကနေပြီးတော့မြန်မာနိုင်ငံထိပေါ့နော်နိုင်ငံပေါင်း58နိုင်ငံပါပါတယ်ဒီထဲမှာသူတို့ကဆိုလို့ရှိရင်မြန်မာနိုင်ငံမှာသူတို့ကလေးအဆင့်လေးခုပေါ့နော်ဘလောက်ဥပဒေတွေနည်းဥပဒေတွေထုတ်ပြန်ပြီးတော့ထိမ့်သိမ်းနိုင်ကြလဲတကယ်တမ်းပတ်ဝန်းကျင်ပြည့်စုံမှုတွေဘလောက်ရှိလဲတော့ဒီလောက်တာကိန်းတာဆိုသူတို့လေးချက်ပေါ်မူတည်ပြီးကြည့်ပါတယ်အားလုံးမှာမြန်မာနိုင်ငံဆိုလို့ရှိရင်58 58ပေါ့နိနောက်ဆုံးဆင့်နေရာမှာတွေ့နေရပါတယ်ဆိုတော့တော့ဒီဟာမျိုးပေါ့နော်ဒီလိုမျိုးစောင့်ကြည့်အဖွဲ့ကြီးကဒီလိုမျိုးလုပ်နေတယ်ဆိုတော့ဒီမြန်မာဒီဟိုပါပေါ့နော်ဒီဥပဒေဒီဥပဒေဥပဒေတရားထမ်းပေးတဲ့လွှတ်တော်အနေနဲ့ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးများတုံ့ပြန်မယ်လို့ဟိုစဉ်းစားထားပါဟ
ိုနောက်တည်းအများကြီးပြန်ပြောတာမဟုတ်ပေမဲ့လေဒီကျွန်တော်တို့ဒီဈေးဝယ်စီးပွားရေးစနစ်ကိုပြောင်းတဲ့1988ကနေစပြီးတော့1994မှာဒီတက်တူတွင်ဥပဒေဆိုတာပေါ်လာပြီပေါ့အဲ့ဒီချိန်ကစပြီးပုဂ္ဂလိကတက်တူတွင်ကိုတရားဝင်ခွင့်ပြုခဲ့တယ်ပေါ့ခွင့်ပြုခဲ့တဲ့အခါမှာအလုံးသိတဲ့အတိုင်းပဲအဲ့ဒီချိန်တော့ဒီလုပ်ငန်းတွေကိုရတဲ့သူတွေကလည်းအများစုကဒီတက်ဆိုင်ရအစိုးရလူကြီးတွေနဲ့ပတ်သက်ဆက်နွယ်တဲ့လူတွေကများတဲ့ခါကျတော့တက်ဆိုင်ဝန်ကြီးဌာနအနေနဲ့သူတို့ထိန်းသိမ်းဖို့အမှန်ခက်ခဲခဲ့ပါတယ်။တခါဒီကျွန်တော်တို့ပတ်ဝန်းကျင်ထိန်းသိမ်းနေပတ်သက်ပြီးတော့ဒီဥပဒေအနေနဲ့တကယ်ဖြစ်လာတာ2012ပေါ့။ပြီးခဲ့တဲ့ဒီကျွန်တော်ရတားတပိုင်အစိုးရဖြစ်တဲ့စဖြစ်တဲ့အချိန်မှာဒီဥပဒေပြဋ္ဌာန်းတဲ့ခါကျတော့ဥပဒေပြီးတော့တခါနီးဥပဒေတွေလုံထုံးလုံးကြီးတွေကိုဆက်ပြီးတော့ဆွဲရတာဝန်ကြီးဌာနအနေနဲ့ဆိုရင်ပြီးခဲ့တဲ့နှစ်ထဲမှာမှတစ်ခုပြီးတစ်ခုအားလုံးပြီးသွားပါတယ်။ပြီးသွားပြီးစပြီးထိန်းသိမ်းနိုင်တဲ့အခြေအနေရှိတာပေါ့။အဲ့တော့ကျွန်တော်တို့ကဒီနှစ်20ဆိတ်လောက်ဖြစ်လာခဲ့တဲ့ဒီဖြစ်ရတဲ့ကြောင့်အခုဒုနာပြောတဲ့မိဘအဖွဲ့အစည်းထောက်ပြလို့လည်းဒါဖြစ်ခဲ့တာလေးလည်းမှတ်ပါတယ်ကျွန်တော်တို့ကတော့အခုဒီမှာဥပဒေတွေလည်းရှိနေပြီဥတ္တတ္တဥပဒေလည်းမကြခင်ပြီးတော့မယ်ဆိုတဲ့ခါကျတော့ဒီတိုင်းကျွန်တော်ဆက်လုပ်သွားရင်တော့ဟိုကောင်းပေါ်တဲ့ထိန်းသိမ်းမှုတွေရလာမယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့
ဆိုတော့အဲ့ဒီလိုမျိုးပေါ့နော်ဒီတဘောင်းကပုံဝင်ချင်ဟိုဘယ်လောက်ထိခိုက်မှုရှိလဲဆိုတော့ assessment ပေါ့နော်နောက်တစ်ခုကဒီလိုမျိုးဟာကိုစီမံခန့်ခွဲတဲ့ management ပေါ့နော်ဒါဆိုတော့အခုသွားနေတဲ့လူတွေကတော့ဒီ company တွေကနေပြီးတော့တချို့ဆိုရင်တချို့မိုင်းဟိုကတက်တူရင်းတူဖို့သွားတယ်ဒါပေမဲ့အဲ့မှာ assess လုပ်တဲ့လူတွေကတက်တူရင်းနဲ့ပတ်သက်ပြီးတချို့နားမလည်တဲ့အခွင့်အရေးတွေနဲ့တွေ့နေရပါတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများစီးစနစ်ဟောစီမံဥပဒေတွေဘယ်လိုများချထားလဲဘယ်လိုထိန်းသိမ်းဖို့လုပ်ထားလဲဒီသွားပြီးတော့ assessment လုပ်တဲ့လူတွေစီမံခန့်ခွဲတဲ့လူတွေလွှတ်တဲ့နေရာမှာပေါ့နော်။ဒါဆိုကျွန်တော်ဥစ္စာဆိုတာပြန်ပြောတော့ company တွေဟိုဟာဒါတွေကိုလုတ်ဖန်ပေးလိုက်တယ်ဆိုတော့လေသူတို့သွားစစ်ဆေးတဲ့နေရာမှာဘယ်လိုမှဘာတွေလုပ်ရမယ်လို့များတတ်မှတ်ထားတာရှိပါလ
ား။ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့အခုပြီးခဲ့တဲ့နှစ်ကဒီကျွန်တော်ဒီဇင်ဘာလဘောက်မှာအတည်ပြုခဲ့တဲ့ EIA procedure ဆိုတာရှိပါတယ်။အဝင်ရင်ဒီစီမံလေလာစစ်ချင်းဆိုင်ရာလုတ်ထုံးလုပ်နေဆိုတာကိုအတည်ပြုပြီးသားဖြစ်သွားတော့အဲ့လုတ်ထုံးလုပ်နေတဲ့မှာကျွန်တော်စင်ချင်းစီပါပါတယ်။ဆိုတော့ဒီတက်တူတွင်တခုပဲဖြစ်ဖြစ်စက်မှုလုပ်ငန်းတခုပဲဖြစ်ဖြစ်ဘာဝင်ရင်ပတ်သက်ပြီးထိခိုက်နိုင်ခြေရှိတဲ့လုပ်ငန်းလို့တတ်မှတ်ထားတဲ့ဒီဥပမာပမာဏအရပေါ့ကျွန်တော်တတ်မှတ်ထားရဆိုရင်ဒီတက်ဆိုင်ရာဒီတက်တရာဖွဲ့စည်းပေါ့တက်ပါတီကွန်ဆာတန့်အဖွဲ့ရသွားရပါတယ်အဲ့လိုသွားတဲ့အခါမှာအဲ့လိုဖွဲ့စည်းတွေဖြစ်လာဖို့လေဝိညာဏနာမှာသူတို့မှတ်ဖို့တင်ရပါတယ်အားလုံးကဘယ်လိုပညာရှင်တွေပါတယ်ပညာရှင်တွေကဟိုဘယ်လိုဥပါတယ်သူရဲ့ဘယ်လိုစက်တာတွေကိုကင်နေနိုင်ရဲ့ဆိုတာကိုပေါ်လွင်သွားမှအဲ့ဖွဲ့ကိုသူကအတိပတ်ပြုပါတယ်အဲ့အဲ့ဖွဲ့စည်းကကျွန်တော်တို့ကတက်ဆိုင်ရာလုပ်ငန်းကိုသွားပြီးတဲ့အခါမှာသူကလုပ်ငန်းမှာဟိုအခြေအနေကိုဒီရေဘူးရခြုံငုံကြည့်ပြီးတော့မှဘယ်လိုမျိုးတိုင်းတာတင်တယ်ဘယ်လိုမျိုးစားစစ်တင်တယ်ဆိုတဲ့အချက်လက်ကိုအရင်ဆုံးယူပြီးတော့ဒီ scope ပင်လို့ခေါ်တာပေါ့ကျွန်တော်တို့ဒါကိုတက်မှတ်ပြီးရင်ဝန်ကြီးဌာနကပြန်နှိပ်ရပါတယ်နှိပ်တဲ့အခါဝန်ကြီးဌာနကဒီ scope ပင်ရတာမှန်တယ်လို့ဆိုရင်အဲ့တိုင်းဆက်သွားပေါ့ဒီလိုလိုဒါပေမဲ့အဲ့အချိန်မှတည်းကဒီလောက်တော့မရဘူးဥပမာဆိုတော့အမြင့်ရဲ့အောက်ကိုကျွန်တော်တို့ဖိုင်20အထိသွားလိလာမယ်ဆိုရင်ဝိဒနာမိုင်30မိုင်50ဒီလေးလာတဲ့နေဆိုရင်မိုင်50ဒီသွားပြီးလေးလာရမယ်ပေါ့အဲ့လိုမျိုးတိုက်တာပြီးပါသတ်မှတ်ပြီးပါတယ်သတ်မှတ်ပြီးတော့မှခုနစမ်းသတ်တဲ့အဖွဲ့တွေကအဲ့ဒီသူတို့သဘောတူထားတဲ့အတိုင်းစမ်းသတ်တိုက်တာပြီးတော့မှတိုက်တာရရှိတဲ့အချက်တွေပေါ့အခြေခံပြီးတော့တက်တူတွင်းရဲ့ဟိုဖြစ်ပေါ်တိုးတက်မဲ့လုပ်ကိုင်မဲ့ procedure တွေနှစ်ခုအရှင်းချိန်ကြည့်ပြီးတော့မှ ဘယ်လို impact တွေဘယ်လိုတိုးတက်ရောက်မှုတွေရှိမလဲဆိုတာကိုသူကဒါကိုအရင်ဆုံးစမ်းသိရပါတယ်။ဒီစမ်းသိချက်နဲ့တပြိုင်တည်းမှာလည်းဘေးမှာရှိတဲ့ပတ်ဝန်းကျင်မှာရှိတဲ့လူထုတွေတသက်ရမျိုးနဲ့ဒေတာမှာရှိတဲ့ဒီ sales quota လို့ခေါ်တဲ့ပါဝင်ပတ်သက်တဲ့ဆက်ဆက်တဲ့လူအားလုံးကိုအကြံဉာဏ်တွေကိုရယူရပါတယ်။သူတို့ရယူပြီးတော့မှဒါကိုကြည့်ပြီးတော့မှကျွန်တော်စီမံခန့်ခွဲမှုအစီအစဉ်ပေါ့ပါဝင်ရင်းဆိုင်ရာစီမံခန့်ခွဲမှုအစီအစဉ်ကိုဆွဲရပါတယ်။ဆွဲပြီးဆိုရင်ဒီဆွဲတဲ့အအောင်မှာတခါအမြဲတမ်းဒါကိုဝင်းဌာနနဲ့လည်းဒါကိုအပြန်လန်းပြပြီးတော့နောက်ဆုံးပါဒါကိုအတီးကျူပြီးဆိုလို့ရှိရင်အတီးကျူရဲ့အတိုင်းဟိုပဲဒီလုပ်ငန်းရှင်ကဆက်ပြီးတော့ဒီစီမံခန့်ခွဲမှုတိုင်းလုပ်ရပါတယ်။ဒီလုပ်တဲ့အခါမှာ monitoring plan တွေပါတဲ့အခါကျတော့သူ့ကိုလေ့လာစောင့်ကြည့်တဲ့အခါမှာဘလောက်ချေယူမယ်ဟိုဘလောက်6လောက်တော့တချင်းရေဟိုတိုင်းတာမလားနေ့စဉ်ဘလိုတိုင်းတာမလဲလစဉ်ဘလိုတိုင်းတာမလဲဒီလိုမျိုးစဉ်ဟိုစနစ်တွေချပြီးထားရတော့အဲ့တိုင်းပဲဆက်ပြီးလုပ်လို့ရှိရင်တော့အောက်ရင်ဒီတိုင်းကအနည်းဆုံးနဲ့ဒီလုပ်ငန်းကဆက်သွားနိုင်မှာဖြစ်ပါတယ
်အခုလိုဆက်ရှင်လက်ရှိဖြည့်ကြပေးလို့အများကြီးကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်တို့လည်းကျေးဇူးတင်ပါတယ်ကအခုလိုမျိုးပြောရတဲ့ပြည်သူလူထုကသင်သိရတာဖြစ်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ်